မြန်မာနိုင်ငံမှာနိုင်ငံတွင်ဥယျာဉ်ဆင်ခွာထွက်ပြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာခုချိန်မှာတက်တန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရုံးအိုချာကပြောဆိုကြောင်းကုလသမဂ္ဂကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကပို့ထုတ်နေမှာပြောပါတယ်
To reach all of the 6.2 million people in Myanmar who need humanitarian aid, we need improved access.
သူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတိုင်းကပြည်သူ၆သတ္တမနှစ်တန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နောက်နေနေတာနဲ့ဘဏ်တွေမှာကန့်သက်ချက်တွေရှိနေတာစတဲ့အဟန့်အတားတွေအများကြီးလဲတောင်းလို့ပေးဖို့လိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကကျွန်လတရရနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွ ဖက်မှုတွေကြောင့်နိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြေးရသူက3,406,000လောက်ရှိနေပြီသားဖြစ်တာကြောင့်လက်ရှိအိုးအိမ်စွန့်ထွက်ပြေးရသူစုစုပေါင်း100,000ကျော်ရောက်လာတာဖြစ်ပါတယ်။ဒီနှစ်ဧပြီလကစပြီးတော့မိုးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့ခက်ခဲခက်ခဲနေနေရတဲ့ရခိုင်ကချင်ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေကပြည်တွင်းဒုက္ခသည်တွေရဲ့တဲအိမ်တွေမိုးကြောင့်ပျက်စီးခဲ့ရတယ်လို့ဒေသခံလူမှုအဖွဲ့အစည်းတွေနဲ့အကူအညီပေးအေဂျင်စီတွေပူးပေါင်းပြီးတော့စာနယ်ရိက္ခာစေဝါနဲ့အခြေခံလိုအပ်ချက်တွေကိုပေးအပ်နိုင်ဖို့ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။မိုးတွင်းကာလထက်ကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေအခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။